ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးဘယ်ဘက်မှမလိုက်တဲ့တရုတ်ရဲ့ရည်ရည်ချက်ကိုတရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီကကာကွယ်ပြောကြားလိုက်ပြီးလာမယ့်နှစ်မှာရုရှားနဲ့ပိုပြီးနည်းနည်းရှိုင်းရှိုင်းဆက်ဆံမယ်လို့ပြောလိုက်ပါတယ်။ဘေကျင်းမှာကျင်းပနေတဲ့ညီလာခံတစ်ခုကိုမစ္စတာဝမ်ယီကဗီဒီယိုနဲ့မနေ့ကပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့တရုတ်မူဝါဒကိုလည်းသူကပြင်းပြင်းထန်ထန်ဝေဖန်ပယ်ချလိုက်ပါတယ်။ရုရှားနဲ့တရုတ်ရဲ့မဟာဗျူဟာဆိုင်ရာအပြန်အလှန်နဲ့နဲ့ရှမ်းရှမ်းယုံကြည်မှုနဲ့နိုင်ငံအကျိုးရှိစေတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်သွားမယ်လို့မစ္စတာဝမ်ယီကပြောပါတယ်။တရုတ်နဲ့ရုရှားရည်တပ်တို့ဟာပြီးခဲ့တဲ့အပတ်တွင်းမှာပူးတွဲစည်းလေ့ကျင့်ခဲ့ကြပါသေးတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတရုတ်ပြည်ဟာဓမ္မထိတ်တန့်ကြားကြားနဲ့ဗဲမလိုက်ရေးမှုကိုကင်ဆယ်ထားပြီးဒီအခြေအနေအပေါ်ကနေကိုဂျိုးမရှာခဲ့ဘူးလို့ပြောသွားပါတယ်။ဒါပေမဲ့တရုတ်ရဲ့အနာဂတ်စီးပွားရေးဟာအမေရိကန်နဲ့အနောက်ဈေးကွက်တွေရဲ့နည်းပညာအပေါ်ချိတ်ဆက်နေတာပါတရုတ်နဲ့အမေရိကန်ရဲ့စီးပွားရေးအရာတွဲဆက်နေတာကိုခွာပစ်လို့မရသလိုရောင်းလိုအားဂွင်းဆက်ကိုနှစ်နာအောင်လုပ်လို့လည်းမရဘူးဖြစ်ပါတယ်လို့မစ္စတာဝမ်ယီကပြောပါတယ်အမေရိကန်နဲ့ဆက်ဆံရေးပုံမှန်ပြန်ဖြည့်ရေးကိုတရုတ်ကအားထုတ်ပေမဲ့ကျဆင်းနေပါတယ်လို့လည်းသူကပြောပါတယ်ဒါဟာအမေရိကန်ကတရုတ်ကိုအဓိကပြိုင်ဘက်အဖြစ်မြင်နေတာကြောင့်ဖြစ်ပြီးတရုတ်ကိုပိတ်ဆို့ဖိနှိပ်ရန်စနေတာကြောင့်ဖြစ်တယ်လို့ပြောပါတယ်ခင်ဗျာ